တင်တော်ဝင်မပါမြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုဆန့်ကျင်သူတွေပေါ်လုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်နှိမ်နင်းမှုတွေကြောင့်ထိခိုက်ဒိဆုံးမှုတွေတိုးလာနေပေမဲ့လည်းဆန္ဒပြလှုပ်ရှားမှုတွေကတော့နေရောညပါအချိန်မြင့်နေတဲ့ဖြစ်ပါတယ်စနေနေ့တုန်းကမန္တလေးမြို့ပါဝင်နေရာတော်များမှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ဒိဆုံးသူတွေရှိခဲ့ပေမဲ့လည်းညဘက်မှာပါဆန္ဒပြပွဲတွေဆက်ဖြစ်ပွားခဲ့တဲ့အကြောင်းပြောပြပါမယ်မန္တလေးကဆီယနာရှင်ဆန့်ကျင်တည်သူအင်အားများချိတ်ဆက်ညီနေရေးကော်မတီအဖွဲ့ဝင်ကိုစမ်းမြတ်စုက
ဒီစိန်ခဲမှာလုပ်တဲ့ဟာကလည်းကျွန်တော်ပေါက်ဆက်နေတဲ့ကော်မတီအထိုင်တစ်ပိတ်ပေါ့စတာတပိတ်တော့ကိုးပွဲမှာစတယ်အဲကျွန်တော်စေနာကြီးထိုးကဏီမှာကျွန်တော်တို့လူစုခွဲလိုက်တယ်ပေါ့ခလာပဲဆိုတော့အဲ့ချိန်မှာတော့ shop ဒီ nick in shop ဖြစ်တတ်တာ၄နိုင်လောက်ဖြစ်တတ်တယ်တနေ့ဝင်ဖြစ်တတ်လူလည်းတော်တော်များများထီးတယ်အဲ့တော့အကုန်လုံးရက်ွက်နေပြီသူတွေများတယ်ဒါပေမဲ့ဆက်ပြီးတော့လည်းတိတ်ဆုံးဖို့ကအရှိဟုံးမနဲ့တွေ့တယ်တန်ဟာပြင်းပြင်းထန်ထန်ရတာလည်းများတယ်လူရောက်30ကျော်နေပေါ့အရင်စိုးရင်ထိတ်လန့်ပွဲတော်တော်ကောင်းပါ
ခဏိကဒီမန္တလေးဖြူခွဲခဲ့မှုမှာထူးခြားခဲ့ပုံကိုလည်းကိုစမ်းမြတ်စိုးက
သူတို့ကပထမအစည်းဒုတိယအစည်းတွေဗာရင်ညာလူစုခွဲဖို့ကိစ္စတွေနဲ့မပြောတော့ဒီစမ်းနာပြတဲ့လူထဲကတန်ဟာရတဲ့သူများတယ်တိတ်ဆုံးတဲ့သူကတယောက်ပဲရှိတယ်ပေါ့နော်ဒါပေမဲ့ဒီရက်ွက်နေပြီသူတွေဒီပိုက်ကြီးကဒီကိုင်းဆောင်လူတွေတော်လည်းပါမယ်ပေါ့နော်အဲ့ဒီဘာလည်းမြို့သမီးကဒီကြောင်းကြီးကြောင်းသားလေးပေါ့နော်ဒီခိုလုံခွဲအိမ်မှာပေးလိုက်အဲ့ဒါကိုအိမ်ကိုဖွင့်တဲ့ပြီးတော့မှတနက်နဲ့ကောင်းကင်တိတ်ပြီးတော့ပြစ်သွားတယ်ဆိုတော့ကျွန်တော်တို့ဒီအင်းမင်းတွေ့ရတဲ့သူတွေပြောတယ်ပြီးတော့တန်ငါတဲ့ရဆိုလည်းစပါပါ
ဒါပေမဲ့အခုလိုနေဘက်ဖြစ်ခတ်ဖြုတ်ခွဲခံရချိန်မှာဖြစ်ပေါ်လာတဲ့ညဘက်ဆန္ဒပြပွဲတွေရဲ့ထူးခြားပုံကိုလည်းကိုတန်မြတ်စုက
ညသပိတ်တွေကတော့တောက်လျှောက်တော့ရက်ွက်တွေတဲတော့ထွက်နေကြတယ်ပဲဒီကဝန်နေတောင်ထိမ့်မလုံရင်နေပြီးတော့စပစ်လာတယ်ပေါ့နော်အဲ့ဒီမှာမပူပြတဲ့ရောက်မှုကြီးလာဆန်းကြောင်းကပါလေညာပိုင်းခွင့်မီတဲ့ကိစ္စလေးတွေဖြစ်တဲ့အချိန်မှာပူပြီးတော့ညာတပိတ်ကပူပြီးတော့အတန်တဲလောင်ဆန်းနဲ့ထွက်လာတာပါဗျာဒီအခုလိုညာတပိတ်တွေကအင်အားအလုံးရင်းနဲ့ရက်ွက်လိုက်ပြီးပေါ်လာတဲ့ကိစ္စအင်တာအန်ရလည်းနေတယ်လူတိုင်းလည်းမိဘလည်းကိုယ့်ရက်ွက်ကိုဖြစ်တဲ့ပေါင်းတို့ရနေတဲ့အတွက်ဒါအင်တာအတက်ဝန်နာစရာတစ်ခုပါပဲခင်ဗျ
ာဆရာပြင်ရန်ကုန်မှာညာတပိတ်ကိုချိတ်ဆက်ကွင်းရဲ့တွင်မှာဥဆောင်ပါဝင်နေတဲ့ကိုဟင်းရာစာကလည်းသာလှုပ်လာခဲ့ပုံကို
မြန်မာမျိုးနယ်ညတိတ်ပေါ့နော်အဲ့မှာပါခဲ့တယ်။ကျဆုံးလာတဲ့ဒီတော်စီတောင်းတဲ့စီစဉ်လောက်ကြတယ်ပေါ့နော်။ဒီကြော်တဲ့နေတိုင်းနဲ့အပစ်ချင်းလို့ဆိုကြတယ်ပေါ့ဒီဒစ်စာတို့ဒီဆောင်းမလေးထုံးတဲ့စီတောင်းတဲ့ပုံစံမျိုးအခုနှစ်ညသုံးညလောက်ရှိပြီပေါ့
။အခုလိုရန်ကုန်ညဆနာပြပွဲတွေမှာပါဝင်လာတဲ့ရန်ကုန်စေတက္ကသိုလ်နဲ့ကျောင်းသားသမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်ကတော့ဒီစဉ်းစားချက်ကို generation C မျိုးဆက်တစ်ကစလိုက်ပုံရဲ့ထိရောက်ပုံကို
ဒါလည်းဟိုလူငယ်ရှားနေပြီးတော့အစားရပေါ့နော်ဒါပေမဲ့တကယ်ပါဝင်လာတဲ့ခါကျတော့ဒါလူကြီးလူငယ်အကုန်လုံးတော်တော်များများပါဝင်လာနိုင်ကြတာတွေ့တယ်ဗျကျွန်တော်တို့ကညာဘက်တွေမှာချင်းချောက်ခံနေရတယ်အဲ့တော့ကျွန်တော်တို့ဒီညာဘက်တွေမှာဒီညာသပိတ်တွေဆင်နွှဲကြရပြင်လူရဲ့အကြောက်တရားကိုလည်းအတော်တန်ရော့သွားမယ်ကျွန်တော်တို့ဘက်ကလည်းလှုပ်ရှားပူလွယ်တာပေါ့နော်ဟိုကျွန်တော်တို့ကအမှောင်အားယူပြီးတော့မှအပြောင်အလဲစနစ်နဲ့ပြန်ပြီးတက်ဆုတ်ကြရဲ
ဒါဖြင့်မန္တလေးကကိုစမ်းမြတ်စိုးရလဲဒီညသပိတ်ရဲ့အာသာချက်ကို
ဒီကောင်ကလမ်းကြောင်းတူလေးကိုရက်ကွက်နဲ့ကိုထွက်တာဆိုတော့ကြောက်ကြားစနစ်ပြတဲ့ဟာမျိုးသူကလည်းဝန်တိုင်းကြီးရောက်လာတဲ့မယ်ဆိုတော့ကိုရက်ကွက်ထဲကိုဖြစ်တဲ့အတွက် information ပြတယ်နဲ့တန်းပြီးတော့လူစုခွဲလိုက်လို့ရပါတယ
်ဒါကြောင့်နေ့ဖက်အများဆုံးပါတဲ့လူငယ်တွေချင်းရပ်မှာဒီမျိုးစုံပါဝင်လာတယ်လို့လည်းကိုတန်းမြတ်စိုးကဆိုပါတယ
်ပို့ပြတော့ကောင်းနေတဲ့ကိစ္စကပါလဲဆိုတော့တို့ဆိုရင်အတကြီးရွယ်ဟိုပိုင်းနေတာနေတဲ့ပိတ်တော်မျိုးဆိုတနေရာတဲ့စုရက်ကိုသွားဖို့လိုက်ဖို့အတွက်ကအခက်အခဲရှိတယ်ဒါပေမဲ့ညာကင်းမှာလုပ်တဲ့ဟာမျိုးဆိုကိုရက်ကွက်ထဲတင်ကိုဆိုတော့ရက်ကွက်ထဲတင်အလန်းကောင်းတူလေးတွေပတ်ကြလာဆိုတော့ပို့ပြတော့တောင်အတကြီးရွယ်ဟိုအပိုင်းနေရောပို့ပြီးတော့ပါဝင်လို့ရတာလို့တွေ့တယ်ပေါ့နေကင်းဆိုအိမ်ဆောင်နေရတဲ့သူတွေကဆိုထွက်လို့ရတာ
ဒီညာဘက်ဆန္ဒပြပွဲတွေကစကိုင်းတိုင်းကလေးမျိုးနယ်အထိရောက်လာခဲ့ရမှာဒီဆန္ဒပြပွဲကိုဝေးရံခဲ့တဲ့ကိုနေမင်းကလည်း
ဒီဟာတော့ကလေးမျိုးမှာများတစ်ခုမှအထူးလုံးပွဲပေါ့လူရောတထောင်ကျော်ရှိနေကြတယ်။ငါတို့ဘိတ်မှာဆုံးရတော့အနေနဲ့ခင်းနေကြကျွန်တော်ကျပန်ရောကလက်ရှိမျိုးလုံးမရှိဘူး။အမောင်နဲ့တူတူအဓိကတော့ face ကျွန်တော်သူတို့နဲ့ဖိတ်တိုင်းမတွေ့နိုင်ဘူး။ဟိုဒီလိုဖိတ်တိုင်းတွေ့ရလို့ရှိမှမကျွန်တော်ကညာအချိန်မှာကုအရာကုတည်တာဖြစ်တဲ့အတွက်ဘယ်လိုဆောင်မလဲဆိုတော့ကျွန်တော်ကကောင်းကောင်းတွေ့တင်လာလေရယ်မင်းဟိရလာနာဇောသူရဲ့များလို့ဗျ။ဟိုညဘကတော့ဒီသူမျိုးအဆုံးနဲ့ဗျ။လူငယ်ရောလူရောဒီစပန်းမျိုးပါရဲ့ခင်ဗျ။ဒီသာလူလူပူပြင်းတော့ဟိုမင်းဟိထညဘကတော့ဘာကျွန်တော်သူတို့စပန်းဆောင်းနေလို့လည်းလည်းမရှိဘူး။တတိယကိုရောက်တော့ပါလားခင်ဗျ။ခုံကြီးတတိယခုံကြီးရောက်ဒီဘမတက်ရပြီးတော့ကျဆုံးပါလေ။ဒီလိုဆိုလို့တော့အစ်တော်ပေးရည်ကျွန်တော်ဆီရတ
ယ်။တကယ်တော့အခုလိုမန္တလေးမြို့နယ်တခြားနေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့လူများပြားသိမ်းဆုံးခဲ့ရတာကြောင့်မြန်မာနိုင်ငံအတွက်ဝန်ထဲချွေခွဲစရာနေ့တစ်နေ့ချရာကြောင့်လဲ မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကစနေနေ့မှာပဲပြောလိုက်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်အကြမ်းဖက်နှိမ်နှင်းမှုတွေကိုကုလသမဂ္ဂအနေနဲ့လက်မခံနိုင်ကြောင်းနဲ့တာဝန်ရှိသူတွေကိုအရေးယူဖို့ရှင်းရှင်းလင်းလင်းပြောထားကြောင်းလဲ Facebook လူမှုကွန်ရက်မှာသတင်းထုတ်ပြန်ပြောဆိုထားပါတယ်။ကျွန်တော်ဝင်းမြမ